ကချင်မျိုးသမီးတွေပေါ်မြန်မာစစ်တပ်ကအကြမ်းဖက်မှုကျူးလွန်နေတာတွေကိုဒေါန်ဆန်းစုကြည်ဦးဆောင်မဲ့ NLD အစိုးရအသည့်တက်လာချိန်မှာစုံစမ်းဖော်ထုတ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့ကချင်မျိုးသမီးစည်းရုံးကတိုက်တွန်းပြောဆိုလိုက်တဲ့သတင်းကိုလည်းကြားပါမယ်။လွန်ခဲ့တဲ့နှစ်ကျော်ကကချင်ဆီယာမနှစ်ဦးကိုအာရမပြုတပ်ဖြတ်ခံရတဲ့အမှုအပါအဝင်ကချင်မျိုးသမီးတွေပေါ်အကြမ်းဖက်တပ်ဖြတ်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်နေကြောင်းဆွဆွဲချက်တင်တဲ့အတူဒါတွေကိုအာဏာပိုင်တွေဘက်ကစနစ်ကျဖုံးကွယ်ထားတဲ့အကြောင်းတွေကိုစုံစမ်းဖော်ထုတ်ထားတဲ့အစီရင်ခံစာကိုထိုင်းနိုင်ငံအခြေစိုက်ကချင်မျိုးသမီးများအစည်းအရုံး KWAT နဲ့ဥပဒေထောက်ကူပြုကွန်ရက် LAN တို့ကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကတင်ပြမှာပါ။
တရားမှုရှာဖို့နှောင့်နှေးခြင်းမှာတရားမှုကိုငင်းပယ်ခြင်းပါဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာထဲမှာတော့ရှမ်းပြည်မြောက်ပိုင်းကောင်းခါကျေးရွာမှာလွန်ခဲ့တဲ့တစ်နှစ်ကကချင်စေနဝန်ထမ်းဆီယာမနှစ်ဦးအတ္တမပြုကျင့်တပ်ဖြတ်ခံရမှုမှာအခုချိန်ထိကျူးလွန်သူတွေကိုတာဝန်ရှိသူအာဏာပိုင်တွေဘက်ကစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့အရေးယူနိုင်ခြင်းမရှိတာကိုထောက်ပြထားသလိုဒီအမှုနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကပါဝင်နေကြောင်းဆွဆွဲချက်တွေနဲ့အတူအစိုးရဘက်ကစနစ်တကျဖုံးကွယ်ထားတာကိုအဓိကဖော်ထုတ်တင်ပြထားပါတယ်ဒါအပြင်ဒီအမှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့မြင်ကြောင်း KWAT ရဲ့တွဲဖက်အတူရေမှုစိုင်းစင်က VOE ကိုပြောပါတယ်
။ရာဇဝတ်မှုစစ်ရာဇဝတ်မှုအကြီးကျယ်လို့ကျွန်တော်မြင်တယ်။အဓိကဘာလို့ဆိုတော့ဒီလိုနိုင်ငံကဥပဒေနဲ့ချိုးဖောက်ရရောက်တယ်လို့ဆိုတော့အဓိကအမျိုးသမီးဒီဆမနဲ့ဦးကိုသူကတတ်ဖြတ်တယ်။မတတ်ဖြတ်ချင်ပါတော့နှိမ့်ဆက်တာရှိတယ်။ပြီးရင်တော့မသိင်းကျင်တာပေါ့နော်ဒီလိုအမှုသုံးခုကိုသူတို့ချိုးဖောက်ထားတာရှိတယ်။ဒီလိုဆမတရားကိုနေရာကိစ္စကအဆုံးဆုံးဖြစ်တယ်ဒီလိုရှင်တောင်းနောက်တမ်းတော့လည်းကိုလောက်ပိုင်ခွင့်နေသူတို့ရဲ့ဟိုတမ်းတမ်းသူတို့ကြားဆွေးလို့မရတာလေပြီးရင်ဟိုလုံးဝ infinity ပြီးထားရပုံမှန်445ဆိုရဒီဖွဲ့စည်းပုံရှိနေကိစ္စနဲ့ရှိနေတဲ့ညကလောက်ပတ်လုံးခုဖြစ်ပြီးဆက်ဖြစ်နေတဲ့ကိစ္စတိုင်းတိုင်းနဲ့မျက်လို့ဖြစ်နေတဲ့ညကလောက်ပတ်လုံးကဒါကဘယ်လိုမှကျွန်တော်ယုံကြည်လို့မရတဲ့ကိစ္စဖြစ်တယ
်အစီအခံစာမှာတော့ကောင်းခါချေးရွာအမှုမှာရဲတပ်ဖွဲ့ရဲ့စုံစမ်းမှုတွေကိုအဲ့ဒီရွာမှာတက်ဆွဲခဲ့တဲ့မြန်မာစစ်တပ်စစ်ကြောင်းမှုနဲ့အထက်အရာရှိတွေကတားဆီးနှောက်ယှက်ခဲ့ကြောင်းမျက်မြင်သက်သေတွေရဲ့ခတ်ဆူချက်တွေကိုကိုးကားပေါ်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စိုင်းစင်ကအခုလိုရှင်းပြပါတယ်
။ဟိုမြန်မာစစ်တပ်ကနေဒီမှာအဲတော့အစီအမင်းတို့ပြောလို့ရတယ်လို့ကျွန်တော်ကနီးလာတယ်ပေါ့နော်။ဘာလို့လဲဆိုတော့သူတို့ရဲ့တတိခံစစ်စီကိုဖျောက်ဖြစ်တဲ့ကိစ္စရေးပါလာတယ်။အဲဆိုတော့ဒါစုံစမ်းစစ်ကော်မရှင်ဒီကိစ္စစုံစမ်းစစ်ကော်မရှင်နဲ့တူကျွန်တော်တို့ပချင်မျိုးသမီးစီယုံနေပြီးလို့ရှိရင်ဒီလီဂယ်အိတ်နက်ဝတ်ကနေဒီမှာဒါဟိုပြန်မှပူပေါင်းလုပ်ဆောင်လာတဲ့အချိန်မှာတော်တော်များများဖြစ်ရတာဒါမြန်မာစစ်တပ်ကနေဒီမှာကျူးလွန်နိုင်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့တွေ့လာရတယ်
ကချင်နှစ်ချင်းခရင်ရန်အတင်းချုပ် KBC ကဥဆောင်ဖွဲ့စည်းခဲ့တဲ့ကချင်ဆီယာမနှစ်ဦးအဓမ္မပြုကျင့်တက်ပြတ်ခံရတဲ့ဖြစ်ရပ်အတွက်အမှုမှန်ဖော်ထုတ်ရေးကော်မတီကနေဒီအမှုကိုလွတ်လပ်စွာစစ်ဆေးဆောင်ရွက်ခွင့်ပြုဖို့သမ္မတဦးသိန်းစိန်စီကိုစာနဲ့ရေးသားတောင်းခံခဲ့ပေမဲ့သမ္မတဘက်ကနေတစုံတရာအကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့အစီရင်ခံစာကဆိုပါတယ်။ဒါကြောင့်ဒီအမှုမှာအစိုးရဘက်ကစစ်တပ်ရဲ့ကျူးလွန်မှုကိုအကာအကွယ်ပေးနေတာထင်ရှားတယ်လို့လည်းဆိုင်းစင်ကပြောပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရအာဏာလွှဲပြောင်းရေးချောမွေ့စေဖို့ဒေါန်ဆန်းစုကြည်အနေနဲ့စစ်ကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နေတာကိုနားလည်ပေမယ့်အနာဂတ်မှာစစ်တပ်ရဲ့ရာဇဝတ်ကျူးလွန်မှုတွေကိုတရားဥပဒေအရအရေးယူဆောင်ရွက်ပေးဖို့နဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးတာကိုလည်းအဆုံးသတ်ပေးဖို့ကချင်အမျိုးသမီးအစည်းအရုံးအနေနဲ့တိုက်တွန်းကြောင်းဆိုင်းစင်ကပြောပါတယ်။
တောင်ဆက်စီနေဖြစ်တဲ့ကောင်းဆောင်တွေ case လောက်သွားရတာလေဥပဒေပုံမှန်တစ်ခုတစ်ခုညနေခင်းတာဆိုရင်ဖြစ်ပုံမှန်445တက်ထန်ထားတော့လည်းပဲအခုဒီတစ်ခုတစ်စင်းတစ်စင်းလေးစတားနေကိုပြန်တံပြန်ကြီးလို့များရတာလေတမတော်အကတော်ကြီးထားတဲ့ဥပဒေတွေတစ်ခုတစ်ခုထုတ်ပြန်လာတယ်ဆိုတော့ဒီလိုမျိုးအမှုမပေါ်အောင်အများကြီးဖုံးကွယ်ထားနိုင်မှုရှိတဲ့ကိစ္စတွေကဖြစ်နေတော့ကျွန်တော်တို့ကတောင်ဆက်စုကြည်အနေနဲ့လည်းဒါကိုမမမမမြက်တီလေးဒီသူဘက်ကလည်းမမမမမြက်ဒီသူတွေကအများတူတော့မှရှိခဲ့တာပါအကြောင်းအခုကချင်းပြည်မှာဆိုလက်မဲအများဆုံးကတည်ရတာဒါပေမဲ့ကျမတို့ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်အထိုက်တော့ကျမတို့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုပြန်မသွားဘူးဆိုရင်ကျောင်းပြန်ပြန်ပြည့်လို့ဆိုလို့ရှိရင်တောင်ဆန်းစုကြည်ကဒါကိုမဖော်ဆောင်ပေးနိုင်ဘူးဆိုရင်နောက်တစ်ခါတမတတန်းမှာ NLD ရတော့ဒါမျိုးလွင့်စီရင်ကတော့မရှိတော့ဘူးလို့မြင်တာပဲ
မြန်မာစစ်တပ်ကပါဝင်ပတ်သက်နေတဲ့ကချင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအတွက်တရားမျှတမှုရဖို့တပ်ဆိုင်ရာမိသားစုဝင်တွေဘက်ကလိုလားနေကြောင်းလဲဆိုင်းစင်ကဆိုပါတယ်ကချင်ဆီယာမနှစ်ဦးအဓမ္မပြုကျင့်တက်ဖြတ်ခံရတဲ့တနှစ်ပြည့်စူတောင်းပွဲအခမ်းအနားကိုကချင်နှစ်ချင်းအတင်းတော်ကဦးဆောင်ပြီးရန်ကုန်မြို့မှာဒီကနေ့ကျင်းပမှာဖြစ်ပါရဲ့ရှင်